အခုရက်ပိုင်းအတွင်းကုန်စည်နှုန်းတွေနဲ့တည်ယူပို့ဆောင်ရေးဈေးတွေတဖြည်းဖြည်းဈေးတက်လာတာဟာဓာတ်ဆီစည်းနှုန်းတွေမြင့်တက်လာတာကြောင့်ဖြစ်တယ်လို့ပြည်တွင်းသတင်းချာနယ်လောကကသုံးသပ်ကြပါတယ်။ပုပ်ပိကဓာတ်ဆီဆိုင်တွေမှာကားတွေပေးနေတဲ့ကားတွေကိုပေးနေတဲ့ခလန်အရေအတွက်ကိုရှော့ချလိုက်တာမို့အပြင်မှောင်ခိုဈေးကွက်မှာလည်းဓာတ်ဆီဈေးတွေတက်နေပါတယ်။ဒီအခြေအနေပြည်စုံကိုစုံစမ်းထားတဲ့မတင်းသီရိကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်အခုပုဂ္ဂလိကဓာတ်ဆီဆိုင်တွေမှာအရင်ကလိုသလောက်ဝယ်ခွင့်ရနေရကနေပြီးတော့အခုဓာတ်ဆီတွေကိုဂါလန်ခွဲတန်းတတ်မှတ်လိုက်တာမို့ဓာတ်ဆီတွေပြတ်တော့မယ်ဆိုပြီးတော့ကားတန်းရှည်ကြီးတွေနဲ့ဓာတ်ဆီတွေတန်းစီထုတ်နေကြတာပါတခါအပြင်မှောင်ခိုဈေးကွက်မှာဆိုရင်လည်းအရင်ကကျပ်3200ကနေတခါလန်ကိုအခုဒီနေ့ပေါက်ဈေးကျပ်3600အထိဈေးတွေမြင့်တက်နေပါတယ်နောက်တစ်ခုကတော့ဒီဆိုင်ကဈေးနဲ့အပြင်မှောင်ခိုဈေးကွက်ကကွာဟလွန်းနေတာမို့ကားသမားတချို့ကလည်းဓာတ်ဆီတွေကိုထုတ်ပြီးတော့မှောင်ခိုဈေးကွက်မှာပြန်သွင်းရင်တွက်ချေကိုက်ပြီးအမြတ်ရတာမို့စီးပွားပြည့်လုံးနေကြတာတွေလည်းရှိပါတယ်ဒါပေမဲ့အခုလိုဓာတ်ဆီတွေကိုခွဲတန်းတက်မှတ်လိုက်တဲ့အကြောင်းအရင်းတွေကိုတော့ပြည်ရင်းသတင်းချာနယ်တူကအခုလိုသုံးသပ်ပါတယ
်အဓိကတော့ခက်တာကျွန်တော်တို့ရှိမှာကဘာမှပွင့်လင်းမြင်သာမှုမရှိဘူးဗျာအစိုးရလည်းဘယ်တော့အခါမှပွင့်ပွင့်လင်းလင်းမပြောဘူးအဓိကတော့အစိုးရဘက်မှမယုံကြည်မှုပါပဲအခုဒီဓာတ်ဆီပြရတဲ့ကိစ္စမှာလည်းသတင်းသမားတွေကြားသလောက်ဆိုတော့အစိုးရကနေပုဂ္ဂလိကကိုပေးလိုက်တယ်ပေးလိုက်ပြီးမှစွမ်းအင်ဝန်ကြီးဌာနကဆက်ပြီးတော့ဒီပယ်ဈေးနှုန်းလောက်နဲ့ပဲရောင်းပါဆိုသူတို့ကရှုံးခံပြီးတော့အစိုးရဝန်ကြီးဌာနကကြားကန့်ပေးထားတယ်ဒါပေမဲ့အဲ့ဒီကာလပြည့်သွားပြီသို့တော်လည်းအစင်မပြေနိုင်သေးတော့ဆက်ပြီးတော့စိုးရဝန်ကြီးဌာနဒါကိုကြိုးတော့နောက်ခံနေနဲ့အရှုံးခံပြီးတော့ပုဂ္ဂလိကကုမ္ပဏီကိုဈေးနှုန်းထိန်းထားပြီးတော့သူကဆောင်ရွက်ပေးနေတယ်ပုဂ္ဂလိကကိုပေးလိုက်တယ်ဆိုပေမဲ့စိတ်ကန်းကနေတရားဝင်ပေါ့လေ input အနေနဲ့တွင်းလို့ရှိရင်ဓာတ်ဆီဒီဇယ်ဆီဈေးကအခုတက်ဟိုပို့ပြီးတော့ဈေးကမြင့်နိုင်တယ်အဲ့ဒီခါကျဘယ်လိုလုပ်လဲဆိုကုန်တွေတွေကလည်းဓာတ်ဆီဈေးနှုန်းလည်းမတက်အောင်သူတို့လည်းကိုက်အောင်ဆိုပြီးတော့ဒီမြဘီဘက်ကနေထိုင်းရနေပြီးတော့မြဘီလမ်းကြောင်းကနေပြီးတော့အောက်ကနေအောက်လမ်းကနေတွင်းရတယ်အခုဟိုတလောကဒီ GPA နဲ့အစိုးရနဲ့မြဘီမှာတိုက်ပွဲတွေဖြစ်တဲ့အခါကျတော့အဲ့ဒီလမ်းကြောင်းပိတ်သွားတယ်ပိတ်သွားတဲ့အတွက်စီတွေတွင်းနေတဲ့လမ်းကြောင်းကလည်းစီတွင်းတာလည်းရက်လိုက်ရတယ်ရက်လိုက်ရတဲ့အတွက်အဓိကတော့စီပြတ်တဲ့ပြဿနာဖြစ်ပြီးတော့ခွဲတန်းလျှော့ချရတာပဲ
အခုလိုဓာတ်ဆီဈေးတက်သွားတဲ့ကြရက်ကလူလူရဲ့အခြေခံကုန်ဈေးနှုန်းတွေအပေါ်မှာဓာတ်ရိုက်ဆိုးကျိုးဖြစ်နေပါတယ်။တဟုန်တို့ဈေးတွေမြင့်မတက်သွားပြီးမြင့်တရရိပ်ဈေးတွေမြင့်တက်လာတာကတော်တော်ကလေးတိတိတသားဖြစ်နေပြီလို့သူကပြောပါတယ်
။ဓာတ်ဆီဒီဇယ်ဆိုတာကကျွန်တော်တို့လောင်စာဆီဆိုတာကအလွန်အရေးကြီးတဲ့ကိစ္စပါ။အထူးသဖြင့်ပေါ့လေကုန်ဈေးနှုန်းနဲ့ဓာတ်ရိုက်ပတ်သက်ပါတယ်။ဒီလောင်စာဆီဈေးတက်တယ်လောင်စာဒီရှားပါတယ်ဆိုလို့ချင်းတည်ယူပို့ဆောင်ရေးတွေမှာဈေးတွေတက်လာမယ်။ဈေးတွေတက်လာတဲ့အခါမှာဒါကကုန်စီစီးဆင်းမှုကမမှန်တော့ပဲနဲ့ဈေးနှုန်းတွေကြီးမြင့်တဲ့တန်ဖြစ်ပေါ်နိုင်ပါတယ်။ဒါအတော်လေးကိုပြည်သူလူထုတဲ့ဓာတ်ရိုက်ထိကြိုက်တဲ့ကိစ္စပါ။2008လောက်တုန်းကလေဒီအဲ့ဒီချိန်တော့အစိုးရကင်ထားတဲ့ချိန်တော့လေဓာတ်ကြီးဒီဇယ်ဈေးနှုန်းတွေကို3-4ဆမြင့်တင်လိုက်တဲ့အတွက်ပြဿနာတွေဖြစ်ခဲ့ပူပါတယ်။မှတ်မိကြအောင်ပါ။အဲ့ဒီချိန်တော့အဲကျောင်းသားကောင်းတော့မင်းကိုနိုင်တို့ဥဆောင်ပြီးတော့ဒီဓာတ်စီဒီဇယ်ဈေးနှုန်းတွေတက်တဲ့အတွက်လမ်းလျှောက်ပြီးဆန္ဒပြခဲ့ကြတာအဲ့ဒီလိုဖြစ်တဲ့အတွက်အဓိကကတော့ဘာလဲဆိုလို့ကြည့်ရင်လူမှုရေးမတည်မငြိမ်မှုတွေဖြစ်နိုင်တယ်။စီးပွားရေးမှာဆိုလို့ကြည့်ရင်အခက်အခဲတွေအများကြီးဖြစ်ပေါ်လာနိုင်တယ်မှာလေ
။ဒါကတော့ပြည်တွင်းသတင်းအက်ဒီတာတူသုံးသပ်ပြခဲ့တာပါရှင်။ရန်ကုန်နဲ့မန္တလေးဘလို့အပါအဝင်မြို့ကြီးတွေရဲ့ဓာတ်ဆီဆိုင်တွေမှာကားရန်တွေဟာရှေလွန်းတာမှုရင်အသွားလာပိတ်ဆို့မှုဖြစ်တဲ့အထိရှိနေပါတယ်။တခါခုလိုဓာတ်ဆီတွေပြတ်တော့မဲဆရခရက်နဲ့ဓာတ်ဆီတွေကိုတူလောင်မှုကြောင့်မီးပေးအန်ဒီရီတွေလည်းစိုးရိမ်ရတယ်လို့ပြောပါတယ်။ဒါပေမဲ့ရင်ပိုင်ရှင်တချို့ဟာဓာတ်ဆီတွေကိုထုတ်ပြီးတော့အပြင်မှောင်ခိုဈေးကွက်မှာအမြတ်ရလို့ပြန်ရောင်းစားတာရှိပေမဲ့အပြင်မှာဈေးကြီးကြီးပေးပြီးတော့ဓာတ်ဆီတွေကိုလိုသလောက်ဝယ်လို့ရနေတယ်ဆိုတာကပုဂ္ဂလိကဓာတ်ဆီဆိုင်တွေကိုယ်တိုင်ကအပြင်မှောင်ခိုဈေးကွက်ထဲကိုအကြီးအကျယ်ပြန်ထုတ်ရောင်းနေတာလည်းဖြစ်တယ်လို့သုံးသပ်ကြပါတယ်ရှင်။